မြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းကြောက်ပတောင်မြောက်ဦးစားရဲမြို့တွေနဲ့မကွေးတိုင်းအတွင်6ရေနံကျောင်းစားရဲမြို့တွေမှာမြို့ဆောင်တပ်ဖွဲ့စည်းရေးနဲ့ထောက်ပံ့ရေးအတွက်ဆိုပြီးတော့စစ်ကောင်စီတပ်ကစစ်မှုမထမ်းမနေရလူတွေကိုအာဓမဆင့်ခေါ်နေတာကြောင့်ဝေးပြန်ပြီးတော့ပေးပြီးတော့ပြန်ရွေးနေရတဲ့အကြောင်းဒေသခံတယောက်က VOE ကိုပြောပါရယ်လူငယ်တွေကိုအဓိကပြစ်မှတ်ထားပေမဲ့တချို့မျိုးတွေမှာဖမ်းဆီးခေါ်ဆောင်သွားတဲ့အထက်မှာအသက်60ကျော်တဲ့သူတွေတောင်ပါတယ်လို့ပြောပါရယ်မျိုးစားတ
ဲ့ဖွဲ့ဦးတွေလူကထဲမှာ60 80မရှိဘူးထဲမှာသူဆွဲကဲထဲမှာတယောက်ဆို60နှစ်နှစ်လေးခေါ်တယ်အဲသူတို့ကတော့ပြောတဲ့ပုံစံအကျဉ်းအဖြစ်ကျန်တော့ဘူးအတွက်လူတွေပေါ့ထောက်ဖို့ဆိုတော့ကွာသူတို့ဒီထောက်ပံ့မှုကူညီမှုတွေလူလိုမယ်ဆိုပြီးတော့အမျိုး300ပေါ့ကွာ300ကွယ်ဆယ်200ကွယ်ကိုရောက်ဘလောက်ပေါ့ကွာ
စစ်မှုမထမ်းခြင်းလို့ပေးရတဲ့ငွေပမာဏနဲ့ပတ်သက်လို့အတိအကျမသိရပေမဲ့ခန့်မှန်းခြေ300အထိရှိနိုင်တယ်လို့ပြောပါရယ်ပြီးခဲ့တဲ့နှစ် February လကပြဋ္ဌာန်းခဲ့တဲ့စစ်မှုတမ်းဥပဒေအရအသက်18နှစ်ကနေပြီးတော့35နှစ်အတွင်းအမျိုးသားနဲ့18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေစစ်မှုထမ်းရမယ်ဖြစ်တယ်လို့ပညာရှင်အဖြစ်သတ်မှတ်ခံရတဲ့အမျိုးသားတွေအနေနဲ့အသက်18နှစ်ကနေပြီးတော့45နှစ်အမျိုးသမီးတွေအနေနဲ့အသက်18နှစ်ကနေပြီးတော့35နှစ်အထိစစ်မှုထမ်းဖို့ပြဋ္ဌာန်းထားပါရယ်ဒါအပြင်အသက်35နှစ်နဲ့65နှစ်ရှိသူတွေပါဝင်တဲ့ပြည်သူလုံခြုံရေးအဖွဲ့တွေကိုလည်းစစ်ကောင်စီကဖွဲ့စည်းပြီးတော့စစ်မှုထမ်းအဖြစ်ပါဝင်ဖို့နေရာတချို့မှာစင်ခေါ်နေပါတယ်ရှင်